သက္ကရာ2009ခုနှစ်မေလ9ရက်နေ့စနေနေ့မှာအမေရိကနိုင်ငံရဲ့ရောက်ပြည်နယ်ရဲ့ရောက်မြို့ဟိုတယ်နဲ့တော့ခင်မျိုးမြင့်တို့မိသားစုနေထိုင်ရာအရင်ကထာ၌ကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာဒုတိယကျင့်မြို့အဋ္ဌကထာစကံပွဲမှာဒီနေ့အလုပ်ပေးတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဝိပဿနာတရားအလုပ်အားထုတ်တဲ့အခါမှာအစွမ်းကင်းကင်းနဲ့အားထုတ်နိုင်ဖို့လိုပါပဲအဲ့ဒီအစွမ်းကဘာအစွမ်းလဲဆိုရင်ကနာဆွဲနဲ့ဒိဋ္ဌိဆွဲပါဠိလိုတော့ဥပါဒံလို့ဒီလိုခေါ်တယ်ကာမုပါဒံဒိဋ္ဌုပါဒံသီလပရုပါဒံအတ္တဝိပါဒံလို့ဥပါဒံတရားလေးမျိုးရှိတယ်အချင်းချင်းလိုက်တော့တဏှာနဲ့ဒိဋ္ဌိသတိတရားနှစ်ပါအစွဲနှစ်ပါလို့ဒီလိုမှတ်လိုက်ပေါ့တဏှာဆွဲနဲ့ဒိဋ္ဌိဆွဲနှစ်မျိုးရှိတဲ့အထက်မှာဘလူကအခြေခံလဲဆိုတော့ဒိဋ္ဌိဆွဲကအခြေခံတယ်ဒိဋ္ဌိဆွဲဖြစ်ရင်တဏှာဆွဲလည်းဖြစ်မယ်ဒီတော့တဏှာဆွဲမဖြစ်အောင်ဒိဋ္ဌိဆွဲကိုပြောင်းအောင်ဖြောက်ဖို့လိုပါတယ်ဒိဋ္ဌိကဘယ်မှာကတ်လဲဆိုရင်ခန္ဓာမှာကတ်တာပဲခန္ဓာဘယ်မှာကတ်တယ်လဲဆိုတော့ခန္ဓာ၅ပါးလုံးမှာဒိဋ္ဌိတရားကကတ်တယ်ရူပခန္ဓာမှာလည်းဒိဋ္ဌိကတ်တယ်ဝရဏခန္ဓာမှာလည်းဒိဋ္ဌိကတ်တယ်ဉာဏ်ခန္ဓာမှာလည်းဒိဋ္ဌိကတ်တယ်သင်္ခါရခန္ဓာမှာလည်းဒိဋ္ဌိကတ်တယ်ဝိညာဉ်ခန္ဓာမှာလည်းဒိဋ္ဌိကတ်တယ်ဒိဋ္ဌိကတ်တော့ဒိဋ္ဌိကဘယ်လိုကတ်တယ်လဲဆိုတော့ယုတ်တရားနဲ့ပတ်သက်ရင်ယုတ်ကုန်လာလို့ဆိုရတယ်ဥပမာပူတဲ့သဘောလေးဖြစ်ရင်ပူတဲ့သဘောလေးဟာယုတ်ပဲအဲ့ဒါကငါပူတယ်။အဲ့ဒါသဘောလေးရှိရင်ဖြစ်ရင်အဲ့ဒါသဘောလေးကိုငါလို့ဆိုတယ်အဲ့ဒါကငါလို့ယူတယ်။တောင်းနေတဲ့နေနာတဲ့ခြင်းနဲ့ဖြစ်လာရင်တောင်းနေတဲ့နေနာတဲ့ခြင်းနဲ့သဘောလေးကိုငါလို့ဆိုတယ်။ငါနာတဲ့ငါခြင်းနဲ့ငါတောင်းနေငါတဲ့နေလို့ဒီလိုယူတယ်။သာတနည်းအားဖြင့်ရုပ်ရှိတဲ့ဟာနံပါတ်၁ကရုပ်ပြီးမှာရုပ်ကငါလို့ဆိုရဲရုပ်ဟာငါနာတာပြီးငါကျင်တာပြီးငါငါနာတယ်ငါကျင်တယ်ငါကိုက်တယ်ငါခဲတယ်ငါပူတယ်ငါအေးတယ်ဒုတိယကရုပ်ရှိတဲ့ငါငါမှာနာတဲ့သဘောလေးရှိတယ်ကျင်တဲ့သဘောလေးရှိတယ်ငါမှာခန္ဓာယောဂတွေနဲ့ခန္ဓာယောဂလေးရှိတယ်ငါမှာပေါင်ပဲတဲ့ယောဂလေးရှိတယ်။ငါမှာထုံနာကျင်တာလေးရှိတယ်။ငါမှာသွေးတိုးယောဂရှိတယ်။ငါမှာနှလုံးယောဂရှိတယ်။ငါမှာရှိတယ်ဆိုတော့အစောလေးနဲ့လည်းပဲဆိုရတယ်။နောက်တစ်ခါကျတော့ယောမှာငါရှိတယ်။ပူတဲ့သဘောလေးမှာငါရှိနေတယ်ပူတဲ့သဘောလေးတိုင်းမှာငါရှိနေတယ်။အေးတဲ့သဘောလေးတိုင်းမှာငါရှိနေတယ်။နားတဲ့သဘောလေးတိုင်းမှာငါရှိနေတယ်။ကျင်းတဲ့သဘောလေးတိုင်းမှာငါရှိနေတယ်။ကြိုက်တဲ့သဘောလေးတိုင်းမှာငါရှိနေတယ်။ပါဠိတော်နိယပြတာက၄မျိုးပေါ့အချင်းချင်းလိုက်တော့၃မျိုးပါပဲ။နံပါတ်၁ကငါနာတယ်။နံပါတ်၂ကငါမှာနားတဲ့သဘောရှိတယ်။တပတ်တော့ကနားတဲ့ဘောမှာမရှိဘူး။အဲ့ဒါလို့ပါပဲ။ကိုယ်နဲ့ခန္ဓာနဲ့ပတ်သက်လို့လည်းပဲအစွဲလေးတွေဒိဋ္ဌိစွဲလေးတွေရှိတယ်။ဘယ်လိုစွဲတယ်လဲလို့ဆိုတော့ကိုယ်နာသရဟခံစားတဲ့ဘောရှိတယ်။ကောင်းတာကိုလည်းခံစားတယ်မကောင်းတာကိုလည်းခံစားတယ်။က ကောင်းတဲ့ခံစားမှုမကောင်းတဲ့ခံစားမှုဟာဝေဒနာဝေဒနာတွေကသာခံစားတယ်ဝေဒနာနဲ့ငါနဲ့အတူတူပြုတ်ပြီးတော့ဆွလိုက်တာသာတမျိုးကငါမှာဝေဒနာရှိတယ်ငါမှာခံစားတဲ့သဘောလေးရှိနေငါမှာကောင်းတဲ့ခံစားတဲ့သဘောရှိတယ်။ငါမှာမကောင်းတဲ့ခံစားမှုသဘောရှိတယ်။ဒါတမျိုးကခံစားတဲ့သဘောမှာငါရှိတယ်။ဝေဒနာလေးမှာငါရှိတယ်။အဲ့ဒါဆိုတာ။ပညာလည်းဒီတိုင်းပဲ။ပညာကမှတ်သားတဲ့သဘော။မှတ်သားတဲ့သဘောနဲ့ငါနဲ့ထပ်တူတမ်းများတွေ့လိုက်တယ်။မှတ်သားတဲ့သဘောဒီငါပဲ။ငါမှတ်မိတယ်။ငါမှတ်မိတယ်လို့ဆိုတယ်ဆိုတာတမျိုးငါမှာမှတ်မိတဲ့သဘောလေးရှိတယ်။ဒီလိုဆိုတာကတမျိုး။မှတ်မိတဲ့သဘောလေးငါမှာရှိတယ်။ဒီလိုဆိုတာကတမျိုး။သင်္ခါရမှာလည်းအဲ့ဒီလိုပဲ။သင်္ခါရတရားပြုပြင်တဲ့သဘောရှိတယ်။ပြုပြင်တဲ့သဘောတွေငါပဲ။ငါဒီပြုပြင်တဲ့သဘော။ငါပြုပြင်တယ်။စေတနာဆိုရင်လည်းငါစေတနာရှိတယ်။ငါစေတနာကောင်းတယ်။ငါလူကျင်လိုက်တာငါလူကျင်လိုက်တာလူကျင်တာကစေတနာအဲဒီစေတနာကိုငါနဲ့သွားဆက်လိုက်တော့ငါလူကျင်လိုက်တာကြီးညိုတာကတတ်တာအဲဒါကိုငါနဲ့သွားဆက်လိုက်တော့ငါကြီးညိုလိုက်တာလူကျင်တာကတဏအဲဒါကိုငါနဲ့သွားဆက်လိုက်တော့ငါလူကျင်လိုက်တာစိတ်ညစ်တာကဒေါသအဲဒါကိုငါနဲ့သွားဆက်လိုက်တော့ငါစိတ်ညစ်လိုက်တာအိတ်ရှင်နာကထိနာမိတာအဲ့ဒါကိုငါနဲ့ဆက်လိုက်တော့ဒါအိတ်ရှင်လိုက်တာအဲ့ဒီလိုငါလေးနဲ့စွဲရပြီးတော့ဖြစ်နေတယ်အဲ့ဒါလည်းတိတ်ကြည့်မယ်နောက်တစ်ခါကျတော့ငါမှဒီသဘောလေးရှိတယ်အိတ်ရှင်တဲ့သဘောလေးငါမှရှိတယ်လိုချင်တဲ့တဏ္ဍာငါမှရှိတယ်စိတ်ညစ်တဲ့ဒေါသငါမှရှိတယ်လူကျင်တဲ့စေတနာတွေငါမှရှိတယ်။ကြီးညိုတဲ့တရားတရားတွေငါမှရှိတယ်။အဲဒီလိုပဲသင်္ခါရခန္ဓာမှာလည်းငါရှိတယ်။လူကျင်တဲ့သဘောမှာငါရှိတယ်။ကြီးညိုတဲ့သဘောမှာငါရှိတယ်။လူကျင်တဲ့သဘောမှာငါရှိတယ်သိဉ္ဇဉ်တဲ့ဘောမှာငါရှိတယ်။အိတ်ရှင်တဲ့ဘောမှာငါရှိတယ်။အဲဒီလိုဆွဲလိုက်တော့သင်္ခါရဆိုတဲ့စိတ်တွေတွေနဲ့ငါနဲ့ဆက်တူတာမျိုးပြုပြီးတော့ဆွဲလိုက်တဲ့ဆွဲတယ်။သတ္တကဝိညာဉ်ဆိုတဲ့အတိလေးတွေမှာလည်းငါနဲ့ဆွဲတယ်။အပြီးနဲ့ငါနဲ့ဆက်တူတာမျိုးပြုပြီးတော့ငါအတိတယ်သာသိတယ်ဆိုတဲ့အစကတမျိုးတကယ်တမ်းကျတော့သိတာပြီဝိညာဉ်ဆိုတဲ့စိတ်ကသိတာသာသိတာမဟုတ်ဘူးအဲ့ဒါကိုသာသိကျဆိုတော့သာသိကျနောက်တစ်ခါကျတော့ငါမှအသိရှိတယ်ငါမှအသိတရားလေးရှိတယ်နံပါတ်1ကငါသိတယ်နံပါတ်2ကငါမှအသိတရားလေးရှိတယ်နောက်တစ်ခါနံပါတ်3ကအသိတရားမှသာရှိတယ်အဲ့ဒီလိုဆိုတာအဲ့ဒီလိုပုံစံမျိုးမျိုးလေးတွေနဲ့ဆွဲလိုက်တော့မိမိမှာဘယ်လိုသဘာဝလေးတွေပေါ်လာပြီးဖြစ်စေသဘာဝတိုင်းသဘာဝတိုင်းအပေါ်မှာငါဆွဲလေးတွေရှိနေတဲ့အတွက်ဘယ်တော့မှအမှန်တရားကိုပြောပြထားပြီးမယ်အမှန်တရားကိုတော်တော်နဲ့လက်မခံနိုင်ဘူးအမှန်တရားလေးမြင်နေတာတော့မှလွယ်လွယ်နဲ့လက်မခံနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ငါဆွဲလေးတွေရှိနေတယ်။မိမိရဲ့တဏ္ဍာမှာဖြစ်ပေါ်လာတဲ့ဘယ်လိုသဘောတရားလေးပဲဖြစ်ဖြစ်အဲ့ဒီသဘောတရားလေးအပေါ်မှာငါဆွဲလေးရှိနေတယ်။တကယ်တမ်းကျတော့ငါတို့သာဆွဲခြင်းဆွဲမယ်အဲ့ဒီသဘောဝတရားတွေဆိုတာကခန္ဓာ၅ပါးကြောင့်လည်းပါပဲ အဲ့ဒါဝိပဿနာရှုတဲ့အခါမှာတကယ်ကြည့်ရမှာကအဲ့ဒီခန္ဓာ၅ပါးယုံနာ၅ပါးဆိုတဲ့အမှန်တရားကိုမြင်အောင်ကြည့်ရမှာအဲ့ဒီတရားကိုမြင်အောင်မကြည့်နိုင်ရင်မကြည့်နိုင်တာဟာဒါဆိုရဲတွေရှိနေတော့ပဲဒါဆိုရဲတွေရှိနေတော့ပဲအဲ့ဒီငါဆိုရဲတွေရှိတဲ့အခါကျတော့နောက်ကနေတဏှာဆိုရဲလည်းပါလာတယ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့အမျိုးမျိုးသောဆန္ဒလေးတွေဖြစ်စေခြင်းတဲ့ဆန္ဒလေးတွေရှိတယ်နာမည်ကြီးမဖောက်ပြမှုနဲ့ပတ်သက်လို့လည်းကိုဖြစ်စေခြင်းတဲ့ဆန္ဒလေးတွေရှိတယ်။မနာရင်နာစီခြင်းပဲ။နာရင်အနာပြောက်ခြင်းပဲ။နာမခြင်းမှရှုလို့ရတယ်ဆိုပြီးတော့နာတာလေးကိုမျှော်လင့်အဲ့ဒါလည်းတဏှာပဲ။နာရင်ခြင်းရှုလို့မရဘူးဆိုပြီးတော့အနာလေးတွေပျောက်စေခြင်းပဲ။အဲ့ဒါလည်းတဏှာပဲ။အဲ့နာရည်ကျင်တဲ့ကဲတဲ့ကဲတဲ့ဒီသဘောလေးတွေပေါ်လာရင်သူ့ကိုကြောက်စီခြင်းနဲ့ဒါလည်းတဏှာပဲအနာပြောက်ပါရင်ရှုလို့မရဘူးနာမရှုလို့ရတာဒီတော့သူ့ကိုမကြောက်စီခြင်းဘူးဒါလည်းတဏှာပဲတဏှာဆိုတဲ့ကြီးဖြစ်နေတာအဲ့ဒီလိုပဲအခြားအခြားသောယုံနာတွေနဲ့တတ်တယ်လို့လည်းပဲမိမိရဲ့ဆန္ဒလေးတွေဖြစ်နေတယ်အဲ့ဒီဆန္ဒလေးတွေဟာတဏှာရဲ့သဘောလေးတွေအဲ့ဒီဆန္ဒအတိုင်းဖြစ်မလာဘူးဆိုရင်ဒေါသမကျင်နှံ့မှုဖြစ်တာပဲဆန္ဒအတိုင်းဖြစ်မလာရင်စိတ်ထဲမှာမကျင်နှံ့ဘူးမကျင်နှံ့တာဒေါသအဲ့ဒီဒေါသဟာတဏှာကိုခြေခံပြီးတော့ဖြစ်တဲ့ဒေါသဒါကြောင့်မလို့အစွဲထဲမှာဒေါသကိုထည့်မထားဘူးတဏှာကိုပဲထည့်ထားတယ်အဲ့ဒီတဏှာဒီပင်လည်းဘယ်လိုကြောင့်ဖြစ်တော့ဒိဋ္ဌိဆိုတဲ့အကြောင်းဖြစ်တာအဲ့တော့ဒိဋ္ဌိနဲ့ပတ်သက်ပြီးတော့ဝိပန္နတာ၃မျိုးရှိတယ်။ဘာတွေလဲလို့ဆိုရင်ပညာဝိပန္နတာစိတ်ဓာတ်ဝိပန္နတာဒိဋ္ဌိဝိပန္နတာပညာဝိပန္နတာဆိုတာကအမှန်မှားတာစိတ်ဓာတ်ဝိပန္နတာကအတိမှားတာဒိဋ္ဌိဝိပန္နတာကအရှုံးမှားတာအမှန်မှားတယ်အတိမှားတယ်အယူမှားတယ်နာရတဲ့ဘောလေးတွေရုပ်ရဖောက်ပြမှုအဲ့ဒါကိုငါနာတယ်လို့မှတ်ထားတယ်အဲ့ဒါအမှန်မှားတာပဲနာရတဲ့ဘောလေးတွေရုပ်ရဖောက်ပြမှုအဲ့ဒါကိုငါနာတယ်လို့သိထားတယ်အဲ့ဒါအတိမှားတာပဲနာရတဲ့ဘောလေးတွေရုပ်ရဖောက်ပြမှုအဲ့ဒါကိုငါနာတယ်လို့ယူလိုက်တယ်အဲ့ဒါအယူမှားတာပဲအမှန်မှားတာကပညာဝိပါဒနာအတိမှားတာကစိတ်ဓာဝိပါဒနာအယူမှားတာကဒိဋ္ဌိဝိပါဒနာအဲ့ဒီသုံးမျိုးလုံးဟာဒိဋ္ဌိရဲ့နေပယ်ထဲမှာပါဝင်နေတဲ့တရားတွေပဲအမှန်မှားတယ်အယူမှားတယ်အတိမှားတယ်အမှန်မှားတယ်အတိမှားတယ်အယူမှားတယ်ပညာဝိပါဒနာစိတ်ဓာဝိပါဒနာဒိဋ္ဌိဝိပါဒနာအဲ့ဒီမှားလေးတွေရှိနေတော့လည်းပဲအမှန်ကိုမမြင်နိုင်ဘူးဖြစ်နေတယ်။ဒါကြောင့်ဒီမှားလေးတွေကိုလည်းမိမိကလက်ခံထားရမှာမဟုတ်ဘူး။ဒီမှားလေးတွေဖြစ်လာရင်လည်းဒီမှားလေးတွေကိုစိတ်ထဲမှာထည့်ရှားပြရမှာ။အဲဒီလောကကြီးမှာသတ္တဝါတွေဟာလူမှန်တည်တတ်တဲ့အရွယ်ကနေစပြီးတော့ကိုယ်ထင်အမြင်ရတွေကိုကိုယ်ထင်တယ်လို့ဆွဲလန်းကြတာဓမ္မတာပဲ။ထိုင်နေမြဲတယ်လို့ဆွဲတဲ့အစွဲလည်းရှိတယ်။ထိုင်နေမြဲတယ်လို့ဆွဲတဲ့အစွဲကနေစာဆိုရင်မိမိရဲ့တဏ္ဍာမှာဖြစ်နေတဲ့ယောဓမနာဓမ္မသဘောတရားကလေးတွေဟာဘာတကူမှမမြဲဘူး။အဲဒီလိုမမြဲတာကိုပဲမိမိကမြဲတယ်လို့ဆွဲတယ်။အဲဒါဟာနေစာဆိုရင်အဲ့ဒီမြဲတယ်ဆိုတဲ့အစွဲလေးကိုပဲမိမိကမြဲတယ်လို့မှတ်ထားတယ်မိမိကမြဲတယ်လို့သိတယ်မိမိကမြဲတယ်လို့ယူတယ်တကယ်တမ်းကျတော့မြဲတဲ့တရားမဟုတ်ဘူးမမြဲတဲ့တရား အဲ့ဒီမှာမြဲတဲ့တရားကိုမြဲတယ်လို့မှတ်တယ်မြဲတယ်လို့သိတယ်မြဲတယ်လို့ယူတယ်ဒီတော့မမြဲခြင်းဆိုတဲ့အနိစ္စတရားမှလည်းပဲမြဲတယ်အနိစ္စဖြစ်တယ်လို့မှတ်တယ်တင်ညာဝိပ္ပန္နတာသိတယ်စိတ်တဝိပ္ပန္နတာယူတဲ့ဒိဋ္ဌိဝိပ္ပန္နတာအမှားပေါင်းမျိုးနဲ့ဆိုရတယ်မမြဲဘူးယုတ်တရားကလည်းမမြဲဘူးပူတဲ့သဘောလေးကြည့်မမြဲဘူးအေးတဲ့သဘောလေးလည်းမမြဲဘူးနာသဘောလေးလည်းမမြဲဘူးကျင်သဘောလေးလည်းမမြဲဘူးကဲသဘောလေးလည်းမမြဲဘူးသိတဲ့သဘောလေးလည်းမမြဲဘူးခံစားတဲ့သဘောလေးလည်းမမြဲဘူးအဲ့ဒီမမြဲတာလေးကိုမြဲတယ်လို့မှတ်ထားတယ်မြဲတယ်လို့သိထားတယ်မြဲတယ်လို့ယူထားတယ်ဒါမမြဲတဲ့တရားအပေါ်မှာမြဲတယ်ဆိုတဲ့သဘောနဲ့ဆွဲတဲ့အစွဲကပေါင်းမျိုးပညာဝိပါဒသာစိတ်ဓာဝိပါဒသာဒိဋ္ဌိဝိပါဒသာခဏတစ်ခါကြတော့မိမိတဏ္ဍာမှာဖြစ်နေတဲ့အရာအလုံးဟာဖောက်ပြန်ပျက်စီးနေတော့ဒုက္ခတရားတွေကြီးတယ်ဒုက္ခဟုတဲ့၍ညွန်ဝိမမထင်တဲ့ဒုက္ခတော့ဒုက္ခကစစ်တွေကြီးပဲဖြစ်တယ်ဒါပေမဲ့မိမိကဒုက္ခလို့ထင်တယ်မိမိခန္ဓာကိုယ်နဲ့ပတ်သက်လို့လည်းဒုက္ခလို့ထင်တယ်။ဒီခန္ဓာကိုယ်ကြီးသိမဲ့ထင်ရတာချမ်းသာတယ်လို့ထင်တယ်။တာအာယုံ၊တမိအာယုံ၊ဇနီးအာယုံ၊ခင်မုန်းအာယုံ၊ဆွေအာယုံ၊မျိုးအာယုံ။အဲဒီအာယုံတွေနဲ့နေရတာကိုလည်းချမ်းသာတယ်လို့ထင်တယ်။ချမ်းသာတယ်။ချမ်းသာတယ်လို့ထင်တာကဒုက္ခ။ဒီကရမ်းကြတော့မိမိခန္ဓာကိုယ်ကြီးသိမဲ့တယ်ချမ်းသာတဲ့တရားမှမဟုတ်ပဲဆင်းရဲတဲ့တရားပဲခန္ဓာကိုယ်ကြီးပြီးဆင်းရဲတဲ့တရားဆင်းရဲတဲ့တရားမလို့ဒုက္ခကိုယ်ကထင်နေတာကဒုက္ခဒုက္ခကိုဒုက္ခလို့ထင်နေတယ်ကိုယ်ရတဲ့ဘဝကဒုက္ခကိုယ်ကထင်နေတာကဒုက္ခကိုယ်ဘဝကိုဒုက္ခဒုက္ခဖြစ်တဲ့ကိုယ်ဘဝကိုဒုက္ခလို့ထင်နေတယ်ဒုက္ခလို့မှားထားတာကပညာဝိပါဒဒုက္ခလို့သိထားတာကစိတ်တော်ဝိပါဒဒုက္ခလို့ထင်နေတာကဒိဋ္ဌိဝိပါဒဝိပါဒသုံးမျိုးနဲ့ဆွဲတယ်ဒီတော့ဒုက္ခတရားအပေါ်မှာလည်းပဲဒုက္ခတရားပါပဲလို့ဝိပါဒသုံးမျိုးနဲ့ဆွဲနေတယ်ဆွဲနေတဲ့သာပါပဲမိမိတဏ္ဍာမသိအနတ္တတရားအတ္တမဟုတ်ဘူးအနတ္တတရားကိုပိုင်တာဘာမှမရှိဘူးကိုလိုတန်းဖြစ်တာဘာတစ်ခုမှမရှိဘူးမပိုင်တဲ့တရားကိုပိုင်တယ်လို့ထင်နေတယ်နာရတိပေါ်လာတယ်နာရတိကကိုမပိုင်ဘူးကိုမပိုင်တဲ့သဘောတရားဖြစ်တဲ့အတွက်ကိုကကြောက်ပါစေလို့ဆန္ဒပြုပေမဲ့လည်းပဲသူကြောက်ချင်မှကြောက်တယ်မနာတဲ့သဘောလေးပေါ်လာတယ်အဲ့ဒီမနာတဲ့သဘောလေးကိုကိုကအာဒီသဘောလေးတိုင်းပဲဆက်လက်ဒီတတ်နေပါသေးလို့ဆန္ဒပြုပေမဲ့လို့လည်းပဲသူကအဲ့ဒီတိုင်းဒီတတ်နေတာမဟုတ်ဘူးမနာတဲ့သဘောလေးကြောက်ပြီးတော့နာတဲ့သဘောလေးတို့ရောက်လာတယ်နာတဲ့သဘောလေးလည်းကိုမပိုင်ဘူးမနာတဲ့သဘောလေးလည်းကိုမပိုင်ဘူးအရာအားလုံးဟာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေကြီးပဲကိုပိုင်တဲ့တရားဘာမှမရှိကိုယ်ဖြစ်စေခြင်းတည်းကိုဖြစ်တဲ့တရားဘာမှမရှိဘူး။ကိုကမလာစေခြင်းမို့သူကလာတာပဲ။ကိုကမကျင်စေခြင်းမို့ကိုသူကကျင်လာတယ်။ကိုကမကိုက်စေခြင်းမို့သူကကိုက်တယ်။ကိုဖြစ်စေခြင်းတရားဘာမှမရှိဘူး။ဒါပေမဲ့ကိုစိတ်ထဲမှာတော့ကိုဖြစ်စေခြင်းတည်းဖြစ်နေတယ်လို့ထင်တယ်။ကိုပိုင်တယ်လို့ထင်တယ်။ကိုဖြစ်စေခြင်းတည်းသူကလိုက်ဖြစ်နေတယ်လို့ထင်တယ်။သူကနာနေတယ်ကိုကမနာကြည့်ခြင်းပေါ့တကယ်လိုက်ကြတော့နားတဲ့သဘောတည်းကိုမပိုင်ဘူးဒါကိုပဲကိုကသွားပြီးတော့ဒီလိုမဖြစ်စေနဲ့ဒီလိုဖြစ်ပါစေနားလေးပြောက်ပါစေအနားလေးမပြောက်ပါစေနဲ့စသည်ဖြင့်မျိုးမျိုးသောဆန္ဒလေးတွေသွားပြီးတော့ဒီပုံမှာဖြစ်နေတယ်အဲဒီလိုဖြစ်တာဒီပဲလေကိုမပိုင်တဲ့တရားကိုကိုပိုင်လုပ်လိုက်တာပဲကျင်တာလေးပေါ်လာတယ်ဟာမကျင်နဲ့ကျင်တာလေးကြောက်ပါစေကြောက်ပါစေကြိုက်တာလေးပေါ်လာတယ်ဟာမကြိုက်နဲ့ကြိုက်တာလေးကြောက်ပါစေ တကယ်ညာတော့ဒါလည်းဉာဏ်နဲ့ကြိုက်တယ်ခဲ့တယ်ဆိုတာဟာဒုက္ခန္တာရဲ့သိရတဲ့ဘာဝပဲအဲဒီဘာဝကိုကိုကသွားပြီးတော့ကိုဖြစ်စေခြင်းနဲ့ပုံစံအတိုင်းဖြစ်အောင်ကြိုးစားခြင်းဒီအနတ္တကိုအတ္တလို့လိုက်ခြင်းပဲအနတ္တကိုအတ္တထင်တဲ့ဘောပဲဒါကြောင့်အနတ္တကိုအတ္တလို့မှတ်ထားတာကတဉ္ဇဝိပါဒသအနတ္တကိုအတ္တလို့သိနေတာကစိတ်တဝိပါဒသအနတ္တကိုအတ္တလို့ယူနေတာကဒိဋ္ဌိဝိပါဒသအဲ့ဒါအနတ္တတရားနဲ့ပတ်သက်လို့လည်းပဲဝိပါဒသ၃မျိုးရှိတယ်တဉ္ဇဝိပါဒသစိတ်တဝိပါဒသဒိဋ္ဌိဝိပါဒသဒါလည်းကျင်နေကြတဲ့ခဲ့တဲ့သဘောလေးတွေကိုမပိုင်ဘူးအဲ့ဒါကိုကိုပိုင်တယ်လို့ကိုဖြစ်စေခြင်းလို့သွားပြီးတော့ကိုဆုတောင်းတယ်လို့ဆုတောင်းရင်ရလိမ့်မယ်လို့မှတ်ထားတာကပညာဝိပါဒသအဲ့ဒီလိုသိနေတာကစေတဝိပါဒသအဲ့ဒီလိုယူထားတာကဒိဋ္ဌိဝိပါဒသဒါကကြတော့မိမိရဲ့ခန္ဓာကိုယ်ကြီးတည်းအတုပခန္ဓာကိုယ်ကြီးလေမတင့်တယ်တဲ့အတုပခန္ဓာကိုယ်ကြီးပဲ။ဆာယဝေယနှစ်သက်ဖွေရာမရှိတဲ့အတုပခန္ဓာကိုယ်ကြီးပဲ။ခန္ဓာကိုယ်ခြေပြားကနေဆံပြားအထိဒီကုလုံးမှာကြီးကြီး။ကိုးပါသောဒွါရပေါက်တွေကနေပြီးတော့အင်မတန်ဆက်ဆုပ်ရွှေရှားဖွေရာဖြစ်တဲ့မစင်ကြဲတဲ့အရာတွေ။နေ့စဉ်နေ့စဉ်တသက်သွင်းယူစီနေတာ။ဒီခန္ဓာကိုယ်ရမှာသာသီယောကျော်ဖွဲ့စည်းထားတယ်အသာတွေရိုးကြောတို့ရဲ့သဘာဝကလည်းပဲသူရဲ့ပင့်ကုန်သဘာဝကိုကမကောင်းသောအဆင်ရှိတယ်မကောင်းသောအနံ့ရှိတယ်မကောင်းသောအထိတ်ရှိတယ်ဘလုံးမတာယာပေါ်ရာမရှိတဲ့အတုပခန္ဓာကိုယ်ကြီးပဲအဲ့ဒီခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့ယောဓမဏ္ဍမတွေကလည်းပဲအမြဲတမ်းပေါက်ပြန်ပြင်းစင်းနေတယ်ဖြစ်ပြီးတော့ပြတ်တတ်တယ်ဆက်လို့ဖြစ်ပြီးတဲ့ဖြစ်ပြီးလို့ပြတ်တတ်တဲ့သဘောရှိခြင်းတွေလည်းပဲအာရပေါ်ရာမရှိတဲ့အတုပါရလက္ခဏာပဲအားလုံးချုပ်ကြည့်ရင်မိမိရဲ့တဏ္ဍာမှာရှိတဲ့ဟောဒီခန္ဓာကိုယ်ကြီးတွေဘလုံးမှနှစ်သက်ပေါ်ရာမရှိတဲ့သေမပုဒ္ဒါပွားတာမဟုတ်ဘူးမသေးခင်ကတည်းကလည်းဟောဒီခန္ဓာကိုယ်ကြီးတွေမကောင်းသောအနတ္တတွေရှိနေတယ်မကောင်းသောအဆင်းတွေရှိနေတယ်သောတန်လေးစားသင်္ကြန်ဝါရောက်လို့၂ရက်၃ရက်၄ရက်၅ရက်ထားကြည့်တဲ့အခါမှာဒီခန္ဓာကိုယ်ကြီးဥဒ္ဒရယုံကြည်အမျိုးမျိုးပေါက်ပြန်ပြီးတော့မြင်မကောင်းဆင်မကောင်းဖြစ်တာကိုကြည့်ပြီးတော့မှအတုပါလို့ဒီလိုပြောရတာမဟုတ်ဘူးအခုအချိန်အခါမှာဇီဝိတယုံရဲ့ကာကွယ်မှုကြောင့်ပုံချင်းပွားခြင်းတဘောမရှိပေမဲ့လို့လည်းပဲပုံချင်းပွားခြင်းကိုဥတည်နေတဲ့ခန္ဓာကိုယ်ကြီးဖြစ်လို့ဒါလည်းအတုပါရတာမဟုတ်ဘူးအဲဒီလိုအတုပသဘောအတုပခန္ဓာကြီးဖြစ်ပြီမဲ့လို့လည်းပဲမိမိရဲ့စိတ်ထဲမှာတည်နေတယ်လို့ထင်တယ်။ပြုပြင်လိုက်ရင်လှတယ်ပါတယ်လို့ထင်တယ်။ပြုပြင်လိုက်ရင်သာယဝေယကောင်းတယ်လို့ထင်တယ်။ပြုပြင်လိုက်ရင်မွေးတယ်ကျန်တယ်လို့ထင်တယ်။ပြုပြင်လိုက်ရင်ကြည့်လို့ကောင်းတယ်လို့ထင်တယ်။အမှန်ကတော့သိရသဘာဝအစစ်တည်းအတုပကျုပ်တရားကြီးအရိယသမယုတ်တရားကြီးကိုမိမိကသုဘလို့ထင်နေတယ်။တင့်တယ်လို့ထင်တယ်။တာယာပွေရလို့ထင်တယ်။တမက်ပွေရလို့ထင်တယ်။အိမတခင်တွေစရာလို့ထင်တယ်။အဲ့ဒါလည်းပဲမဟာယင်တော့အထင်ပဲ။အဲ့ဒီတော့အသုဘတရားကိုသုဘဖြစ်ပါတယ်လို့မှတ်ထားတာကပညာဝိပါဒသ။သိထားတာကစေတဝိပါဒသ။အဲ့ဒီယူတန်ခိုင်ခိုင်မြဲမြဲကျူထားတာကဒိဋ္ဌိဝိပါဒံတ။မာယင်းတဲ့တရားမာယင်းတဲ့အခြေအနေ၃မျိုးနဲ့အတိမခန္ဓာကိုယ်ကြီးကိုလည်းပဲသူဝါလို့ထင်တာလေ။အားလုံးပေါင်းလိုက်တော့၁၂မျိုး။အနိစ္စတရားပုံမှန်နိစ္စလို့မှတ်တယ်၊နိစ္စလို့သိတယ်၊နိစ္စလို့ထင်တယ်။ဒုက္ခတရားပုံမှန်ဒုက္ခလို့မှတ်တယ်၊ဒုက္ခလို့သိတယ်၊ဒုက္ခလို့ထင်တယ်။အနာတတရားပေါ်မှာအတ္တလို့မှတ်တယ်အတ္တလို့သိတယ်အတ္တလို့ထင်တယ်။အတ္တဘတရားပေါ်မှာသုဘလို့မှတ်တယ်သုဘလို့သိတယ်သုဘလို့ထင်တယ်။အားလုံးပေါ်တော့အထင်မှားမှုတွေ12မျိုးတော့ရှိတယ်။အမှားမှားမှုက4မျိုး။အတိမှားမှုက4မျိုး။အယူမှားမှုက4မျိုး။အားလုံးပေါ်လိုက်တော့12မျိုး။ အဲ့ဒီဆန္ဒမျိုးသောအချင်းအရာတွေမိမိတို့ရဲ့စိတ်ထဲမှာကိုင်းအောင်နေတဲ့အတွေ့အမှန်ကိုသိဖို့ဆိုတာအတောကိုအလုပ်ကြည့်ရတာအမှန်ကိုသိဖို့တကယ်အမှန်တဘာဝအစိမ့်မှန်ကလေးကိုအနိစ္စဒုက္ခအနတ္တအတိဝါဒတကယ်တဘာဝအစိမ့်မှန်ကလေးကိုအခုနပြောခဲ့တဲ့အမှန်မှားမှုလေးမျိုးအတိမှားမှုလေးမျိုးအယုံမှားမှုလေးမျိုးပေါင်းတော့ဆန္ဒမျိုး အဲ့ဒီဆန္ဒမျိုးသောအချင်းအမြင်မှားမှုတွေနဲ့ရစ်ပါထားလိုက်တာတကယ်တဘာဝအစင်မှန်ကလေးကိုလွန်လွယ်နဲ့ကြည့်လို့မရဘူးလွန်လွယ်နဲ့ကြည့်ဖို့မရဘူးဒါကြောင့်မလို့ဒီမှားရင်မှုဆန္ဒပါကိုဝိပ္ပန္နတာဆန္ဒပါကိုတတိုင်းဆန္ဒထပ်တော့ဒီလိုသင်စားပြီးတော့ပြောတာစကြပါစို့တကယ်သိသင့်သိတတ်တဲ့အမှန်တရားကလေးဟောဒီဝင်ထဲမှာရှိနေတယ် အဲ့ဒီမှန်တရားကလေးကိုသိအောင်သိဖို့မြင်ဖို့လာကြတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီမှန်တရားကလေးကိုမရောက်ခင်မှာဝိဉ္ချံအပြင်ဘက်ကတတိုင်းစနစ်ထကာထားတယ်တတိုင်းကြီးစနစ်ထကမိုးလောက်မြင်မလောက်ကာထားတာဖြစ်တဲ့အတွက်ဝိဉ္ချံထဲမှာရှိနေတဲ့မှန်တရားကိုအပြင်ကနေမှန်းဆသိရတာမလိုဘူးဖြစ်အမှန်တရားကိုမှန်တရားတန်းသိအောင်ကြိုးစားဖို့အကြောင်းကိုခက်ခဲနေတယ် အဲ့ဒီလိုတော့တတိုင်းစနစ်ထကာထားတယ်တတိုင်းစနစ်ထတော်ကာထားတာဆိုတော့ဒီတိုင်းစနစ်တတိုင်းစနစ်ထကိုကြော်ပြဖို့ဆိုတာဟာလည်းပဲအတော်မလိုတဲ့အလုပ်ပဲဒါကြောင့်မလို့မှန်တရားကိုလူတိုင်းလူတိုင်းသိခွင့်မရပဲနဲ့ပြန်လှည့်သွားကြရတယ်အဲ့ဒီလိုပဲတတ္တဝါတွေဟာလည်းမိမိတို့ရဲ့တဏ္ဍာမှရှိတဲ့ယုတ်တရားနန္တရားခန္ဓာ၅ပါးဆိုတဲ့မှန်တရားတွေရှိတယ်အဲ့ဒီမှန်တရားတွေကမမြဲတဲ့မှန်တရား ဆင်းရဲတဲ့အမှန်တရားကိုယ်ပိုင်မဟုတ်တဲ့အမှန်တရားမတင့်တဲ့အမှန်တရားအမှန်တရားလေးချက်ရှိတယ်ယုံနာခန္ဓာတို့သည်မမြဲဘူးယုံနာခန္ဓာတို့သည်ဆင်းရဲတယ်ယုံနာခန္ဓာတို့သည်ကိုယ်ပိုင်မဟုတ်ဘူးယုံနာခန္ဓာတို့သည်မတင့်တယ်ဘူးအဲ့ဒါအမှန်တရားလေးချက်ပဲအဲ့ဒီအမှန်တရားလေးချက်ကိုသိအောင်ကြိုးစားကြတယ်အမှန်တရားလေးချက်သိချင်လို့ကြိုးစားကြတယ် အခုယောဂီများတရားရှိမှတ်တာလေဒီအမှန်တရားတွေသိအောင်လာပြီးတော့ကြိုးစားနေကြတာပဲအမှန်တရားတွေသိအောင်လာပြီးတော့ကြိုးစားပြီးမဲ့အမှန်တရားတွေရပ်ပတ်လေမှာအမှန်တရားကိုလွန်လွယ်နဲ့သိဖို့မရအောင်တတိုင်းကြီးကံရံထားတာတွေ့နေရတယ်အဲ့ဒီတတိုင်းကြီးတွေကဘယ်လိုတွေလဲဆိုရင်ဝိပ္ပန္နတာဆန္ဒမျိုးပဲမမြဲဘူးဆိုတဲ့အနိစ္စသဘောလေးမှာတတိုင်း၄မျိုးတတိုင်း၃မျိုးကံရံထား ပညာဝိပ္ပန္နတာအစိတဝိပ္ပန္နတာတိတိဝိပ္ပန္နတာမြဲတယ်လို့မှတ်တဲ့တတိုင်းမြဲတယ်လို့သိထားတဲ့တတိုင်းမြဲတယ်လို့ယူထားတဲ့တတိုင်းမမြဲတဲ့အနိစ္စလက္ခဏာမှာကိုပဲတတိုင်းသုံးတက်ခံရထားတယ်ဆင်းရဲပါတယ်ဆိုတဲ့ဒုက္ခလက္ခဏာမှာလည်းပဲဒုက္ခလက္ခဏာမှာမသိအောင်တတိုင်းသုံးတက်ခံရထားတယ်
အဲ့ဒီဆင်းရဲတဲ့သဘာဝကိုချမ်းသာပါတယ်လို့မှတ်တဲ့ပညာဝိပ္ပန္နတာချမ်းသာပါတယ်လို့သိတဲ့စိတ်ဓာဝိပ္ပန္နတာချမ်းသာပါတယ်လို့ယူတဲ့ဒိဋ္ဌိဝိပ္ပန္နတာတိုင်းတုံးတက်ခံရထားတယ်အနာတ္တတရားနဲ့ပတ်သက်လို့လည်းတိုင်းတုံးတက်ခံရထားတယ်အပါဒိလည်းဆိုရင်အနာတ္တကိုအတ္တလို့မှတ်တဲ့ပညာဝိပ္ပန္နတာအတ္တလို့သိတဲ့စိတ်ဓာဝိပ္ပန္နတာအတ္တလို့ယူတဲ့ဒိဋ္ဌိဝိပ္
ตุบะโลเทนเนี่ยตระไหนต้องได้กายันทาได้อติภาโกตุบะโลมัจเจสิทธะติญญาวิปัณณตาอติภาโกตุบะโลปี้ได้สิทธะวิปัณณตาอติภาโกตุบะโลฉินเนอยู่ได้ติริวิปัณณตาถ้าเราบอกเลยว่าวิปัณณตาสนัมมาตระไหนสนัตถะกายันทาไล่ตาตระไหนเกิดมาชื่อนี่ได้อมันเตยะ 4 ချက်ကိုဘယ်နည်းနဲ့မှသိဖို့မရကြဘူး။ဘယ်နည်းနဲ့မှသိဖို့မရကြဘူး။ဒါဟာကိုဟောဒီတရားကြီးတွေကိုတရားဆက်နှက်ထားကိုဉာဏ်နဲ့ထုတ်ဖောက်ပြီးတော့တကူချင်းတကူချင်းဖယ်ရှားပြရမှာ။အဲဒီလိုမဖယ်ရှားနိုင်ဒီလိုမျိုးကလပ်ပါလို့တရားကြီးဒီအတွင်းမှာရှိနေတဲ့ဒီမှန်တရားကိုဘယ်နည်းနဲ့မှသိဖို့ရမှာမဟုတ်ဘူး။အဲကြောင့်မလို့ဒီမှန်တရားကိုသိချင်ပါတယ်ဆိုရင်ဒီတရားကြီးတရားကြီးတွေကိုသိချ ญาณ เนี่ย ထုတ်ပေါက်ပြီးတော့ဖြိုချပြရပါမယ်အဲ့ဒါကိုဖြိုချဖို့ရန်အတွက်ယခုလိုဝိပဿနာတရားတွေအားထုတ်ကြတာအဲ့ဒါကိုဖြိုချဖို့ရန်အတွက်အမှန်တရားတွေတရားကြိုးစားနေကြတာအဲ့ဒါကိုကြိုးစားတဲ့အမှန်တရားကိုတမာတိတိလို့ပြောခေါ်တယ်အမှန်တရားတွေကိုသိအောင်ကြိုးစားနေတဲ့တရားကတမာတိတိတရားအဲ့ဒီတမာတိတိတရားက ပါဏမျိုးရှိတဲ့ဆိုရင်အချင်းချင်းအားဖြင့်၅မျိုးရှိတယ်။အဲဒီ၅မျိုးမှာနံပါတ်၁ကကာမတက္ကဒသမာဓိတိ။နောက်တစ်ခါနံပါတ်၂ကသာနာသမာဓိတိ။နံပါတ်၁ကကာမတက္ကဒသမာဓိတိ။နောက်တစ်ခါနံပါတ်၂ကပစ္စယပရိက္ခသမာဓိတိ။နောက်တစ်ခါနံပါတ်၃က လက္ခဏာသမာဓိတိနောက်တစ်ခါနံပါတ်၄ကမေဃသမာဓိတိနံပါတ်၅ကနိဗ္ဗာန်သမာဓိတိသမာဓိတိအရေအတွက်နဲ့ပတ်သက်လို့စာရီမှာ၄မျိုးသုံးမျိုးရှိပါတယ်တခါတခါလည်းပဲကာမတက္ကဒသမာဓိတိသာနာသမာဓိတိကာမတက္ကဒသမာဓိတိ သာနာသမာဓိတိမေဃသမာဓိတိနိဗ္ဗာန်သမာဓိတိစသဖြင့်ဒီလိုလည်းပဲယူကြတာရှိတာပေါ့အခုဒီနေရာမှာပြောချင်တာကတော့ကာမတက္ကဒသမာဓိတိရဲ့နံပါတ်ပရိစ္ဆေဒသမာဓိတိရဲ့ပစ္စယပရိက္ခသမာဓိတိရဲ့လက္ခဏသမာဓိတိရဲ့မေဃသမာဓိတိရဲ့ဆိုတဲ့သမာဓိတိ၅မျိုးကိုပြောချင်တာပါဘာဖြစ်လို့အဲ့ဒီ၅မျိုးကိုပြောချင်တာလဲလို့ဆိုတော့ အဲ့ဒီငါးမျိုးကအမှန်ကိုသိအောင်ကြိုးစားတဲ့အမှန်ကိုသိအောင်ထုတ်ပေါက်ပြီးတော့သိအောင်ကြိုးစားနေတဲ့ဉာဏ်အဆင့်၅မျိုးဖြစ်လို့အဲ့ဒီဉာဏ်အဆင့်၅မျိုးတွေကလည်းမိမိတို့ရဲ့သတ္တမှာအလင်းနဲ့တူတဲ့အရာလို့ဒီလိုလဲခေါ်တယ်။သာသနာကဝိဇ္ဇာတရားရဲ့ပေါင်းလာမှုကြောင့်အမှန်တရားတွေကိုအမှန်တိုင်းသိဖို့မရဘူး။ အမှန်တရားကိုမှန်တယ်သိဖို့မရတော့အားလုံးကအမှောင်ထဲမှာရောက်နေကြတယ်။အဲ့ဒီအမှောင်ကိုထုတ်ဖောက်ပြီးတော့သိဖို့အတွက်အလင်းနဲ့ထုတ်ဖောက်ကြည့်ရတယ်။အဲ့ဒါနံပါတ်၄ကာမတမောအမှောင်ဆိုတဲ့ကံနဲ့ကံရဲ့ကျိုးပဲကိုမမြင်နိုင်တဲ့အမှောင်လူကြီးကိုကာမတက္ကဒသမာဓိတိဆိုတဲ့အလင်းနဲ့ထုတ်ဖောက်ပြီးတော့ကြည့်တယ်။ အဲ့ဒါထုတ်ပေါက်ပြီးတော့ကြည့်လိုက်တဲ့အခါမှာအခြေခံအချင်းကံနဲ့ကံရဲ့ကျိုးပဲကိုနားလည်တဲ့စွမ်းရည်တွေရှိပါတယ်။သရကနာပတ်နေဓမ္မဝဝဌာနအမှောင်ဆိုတဲ့ယုတ်တရားနဲ့တရားပေါ်မှာယုတ်တရားနဲ့တရားမှမသိအောင်ဖုံးကွယ်ထားတဲ့အဝိဇ္ဇာရှိတယ်။ ယုတ်တရားနဲ့တရားပေါ်မှာယုတ်တရားနဲ့တရားမှမသိအောင်ဖုံးကွယ်ထားတဲ့အဝိဇ္ဇာကိုထုတ်ပေါက်ပြီးတော့သိမြင်နိုင်တဲ့သမာဓိတိအဲဒီသမာဓိတိကကာမရောဂပရိစ္ဆေဒသမာဓိတိအဲဒီသမာဓိတိဆိုတဲ့အလင်းကလေးရလာရင်ယုတ်တရားကိုလည်းပိုင်းခြားပြီးတော့သိတယ်နာတရားကိုလည်းပိုင်းခြားပြီးတော့သိတယ် အခုနောက်တော့ကံနဲ့ကံရုပ်ဘိတ်ကိုသိတယ်ကာမတက္ကဒသမာဓိတိကြတော့ကဝိပလသတရားကြီးတွေကိုမပြုံနိုင်လေးပါဘူးဒါပေမဲ့လို့ဖြိုးဖို့ရန်အတွက်အခြေခံတရားကလေးတွေပြည့်စုံပါတယ်ဘလုံးင်းနဲ့ပြည့်စုံသွားတယ်လို့ဆိုရင်လောကကြီးထဲမှာကာမတက္ကဒအစရာကံနဲ့ကံရဲ့ကျိုးပဲကံလေးဟုသောအကြောင်းတရားကြောင့်အကျိုးတရားတွေဖြစ်တယ် ကံသရကစေတနာစေတနာသရအလုပ်တွေလုပ်နိုင်တယ်သူရဲ့အကျိုးပဲတွေရရှိနိုင်ပါပဲဆိုတဲ့ကံနဲ့ကံရဲ့အကျိုးပဲကိုယုံကြည်တဲ့သမာဓိဖြစ်တယ်။တတိယသမာဓိဉာဏ်လေးရလာပြီဆိုရင်တတိယဆန္ဒထအတွင်းမှာရှိနေတဲ့အမှန်တရားတွေကိုသိအောင်ကြိုးစားဖို့ရတဲ့အားအရှိလာတယ်။ဒီလိုလို့ရင်ဒီကျိုးပဲလေးတွေအကံမကြပြတ်မှာပဲဆိုတဲ့လုံးချင်မှုလေးတွေရ
တရားတော်မချုံနိုင်ဘူး။သရကဒုတိယ
ธรรมาวาวธานะอมังโกเปรียบเสียในเดนัมรูปะปริเสธะธรรมะเดชิจุติยะจังนันติยะจังโกจาบุลาเรตีลาเรจุติยะนันติยะตระบรูปะเวตระโพธะฤชิลาเรအဲ့ဒီဘုရားတွေရှိလာတဲ့အမှန်ဒိဋ္ဌိတိနာမရူပပိစိတအမှန်ဒိဋ္ဌိအဲ့ဒီတမာဒိဋ္ဌိတွေရလာပြီဆိုရင်အကုဏအနိစ္စဒုက္ခအနတ္တအတုပဆိုတဲ့အော်ဒီတရားတွေဟာယုတ်တရားတွေပဲဒီတရားတွေကနတ်တရားတွေပဲယုတ်နတ်တရားတွေမမြဲဘူးယုတ်နတ်တရားတွေဆင်းရဲတယ်ယုတ်နတ်တွေအတ္တမဟုတ်ဘူးယုတ်နတ်တွေအတုပအဲ့ဒီယုတ်နတ်တို့ရဲ့သဘာဝကိုအကျဉ်းချင်းအဖြစ်သူသိတော့အကြံမြတ်ဖြင့်ဒီသွားတဲ့အတွက်ဝိပ္ပန္နတာတရားဆန္ဒကိုမဖြုံနိုင်သေးပေမဲ့လို့လည်းပဲဖြုံဖို့ရန်အတွက်အားရကောင်းလာပြီ။ဒီနောက်တစ်ခါကျတော့ပစ္စယဆိုတဲ့အကြောင်းတရားအပေါ်မှာဖောက်ကွယ်တတ်တဲ့အမှောင်တရားပစ္စယသံမောဟအမှောင်အဲ့ဒီအမှောင်တရားကိုလင်းအောင်လုပ်ပေးနိုင်တဲ့ဆန္ဒကပစ္စယပရိက္ခဟသမာဓိတိအဲ့ဒီပစ္စယပရိက္ခသမာဓိတိဆိုတဲ့အလင်းကလေးရတာပြီဆိုရင်ဝိပ္ပန္နာတတတိုင်းဆက်နှစ်ထပ်ကိုနည်းနည်းလေးရင်နဲ့တော့အောင်ပြုလုပ်နိုင်တဲ့ဆောင်းရည်လေးရှိတာပဲအဲ့ဒီကမှနောက်တစ်ဆင့်တလိုက်တော့လက္ခဏာသမောအမှောင်လက္ခဏာသနာပါလေလဲလို့ဆိုတော့အနိစ္စဆိုတဲ့လက္ခဏာဒုက္ခဆိုတဲ့လက္ခဏာအနတ္တဆိုတဲ့လက္ခဏာလက္ခဏာ၃ပါးရှိတယ်အရိလက္ခဏာသုံးပါးသည်ဘရိယလက္ခဏာနဲ့မင်းရဲ့ယုံနဲ့ခန္ဓာတို့ရဲ့လက္ခဏာအဲ့ဒါလည်းလက္ခဏာသာကအမှားသားယုံနဲ့ခန္ဓာတွေမှာဒီအမှားသားလေးတွေရှိတယ်ယုံနဲ့ခန္ဓာတွေမှာဘယ်ယုတ်ဘယ်နာဘယ်ခန္ဓာပဲဖြစ်ဖြစ်နားတဲ့သဘောကျင်တဲ့သဘောအေးတဲ့သဘောဖောက်ပြန်တဲ့သဘောကယုတ်တည်တဲ့သဘောကနာနာထဲမှာလည်းပဲခံစားတဲ့သဘောကဝေဒနာမှတ်သားတဲ့သဘောကသိညာအဲ့ဒီယုတ်တဲ့အရိနာတွေမှာမမြဲတဲ့အမှန်သားလေးတွေရှိတယ်။ဆင်းရဲတဲ့အမှန်သားလေးတွေရှိတယ်။ကိုယ်ပိုင်မဟုတ်တဲ့အတ္တမဟုတ်တဲ့အမှန်သားလေးတွေရှိတယ်။အဲ့ဒီအမှန်သားလေးတွေကိုအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလို့ဒီလိုခေါ်တယ်။အဲ့ဒီအမှန်သားလေးတွေကဘယ်ရဲ့အမှန်သားလဲ။ယုံနာခန္ဓာတို့ရဲ့အမှန်သားပဲ။အဲ့ဒီအမှန်သားလေးတွေကိုမမြောက်ဖုံးဝဲထားတာကတည်းကဆက်နေတတ်။အခုဒီအမှန်သားလေးတွေကိုလက္ခဏာသမ္မာဒိဋ္ဌိဆိုတဲ့ဉာဏ်နဲ့ထုတ်ဖော်ပြီးတော့ကြည့်လိုက်တဲ့အခါကျတော့မမြဲတဲ့အနိစ္စဆိုတဲ့အမှတ်သားလေးတွေဆင်းရဲတဲ့ဒုက္ခဆိုတဲ့အမှတ်သားလေးတွေကိုယ်ပိုင်မဟုတ်တဲ့အနတ္တဆိုတဲ့အမှတ်သားလေးတွေစံဝါမိတာလေ။အဲဒီတော့စံဝါမိတာပြီဆိုရင်အမှန်တရားပေါ်မှာဖုံးကွယ်ထားတဲ့ဝိပ္ပန္နတာဆိုတဲ့တရားကြီးကိုဆိုင်နေပါပြီ။အဲကြောင့်ကွဲကြောင်းနေထင်သွားပြီ။လုံးဝတော့ပြိုပြတ်မသွားသေးဘူးအဲလုံးဝပြိုပြတ်သွားတာကဘယ်ကျမှပြိုပြတ်သွားတယ်ဆိုရင်ဓမ္မငါးဖြစ်တဲ့တမ္မာဒိဋ္ဌိနိဗ္ဗာန်တမ္မာဒိဋ္ဌိနိဗ္ဗာန်တမ္မာဒိဋ္ဌိကဘယ်လိုဟာလဲလို့မေးတော့နိဗ္ဗာန်ဆိုတဲ့ငြိမ်းအမှုကိုမသိအောင်ဖုံးကွယ်ထားတဲ့အမှောင်နိဗ္ဗာန်တမ္မဟအမှောင်အဲဒီနိဗ္ဗာန်တမ္မဟအမှောင်ကိုနိဗ္ဗာန်ဆိုတာကနိဗ္ဗာန်တမ္မဟဆိုတာကနိဗ္ဗာန်ရဲ့သဘောကိုမသိအောင်ဖောက်ပြတဲ့သဘောအဲ့ဒါကိုအမှောင်လို့သင်စားပြီးတော့ပြောလိုက်တာအဲ့ဒီအမှောင်တရားကိုဘယ်လိုနဲ့ထုတ်ဖောက်ပြီးတော့ကြည့်မလဲနိဗ္ဗာန်သမာဓိရှိဉာဏ်နဲ့ထုတ်ဖောက်ပြီးတော့ကြည့်မယ်နိဗ္ဗာန်သမာဓိရှိဉာဏ်ဆိုတာဘာညာလဲလို့မေးတော့မဉာဏ်ဖွဉာဏ်ပါပဲမဉာဏ်ရဲ့ဖွဉာဏ်ရဲ့အဲ့ဒီမဉာဏ်ဖွဉာဏ်ဒီမိမိတို့ရဲ့တဏ္ဍာမှာရလာပြီဆိုရင်နိဗ္ဗာန်ကိုထုတ်ထွန်းပြီးတော့သိမြင်နိုင်ပြီနိဗ္ဗာန်ကိုထုတ်ထွင်းပြီးတော့သိမြင်နိုင်တာဟာဘာဆွမ်းရည်တွေရှိလို့လဲလို့မေးတော့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာ၃ပါးကိုပိုင်ပိုင်နိုင်နိုင်ပိုင်းခြားပြီးတော့သိနိုင်တဲ့ဆွမ်းရည်အဲ့ဒီဆွမ်းရည်တွေရှိသွားပြီအနိစ္စဒုက္ခအနတ္တလက္ခဏာရဲ့၃ပါးရှိတဲ့ဟောဒီယုတ်တရားနဲ့တရားအပေါ်မှာကန့်ညင်နေတဲ့ကိလေသာတရားတွေရှိတယ်အဲ့ဒီကိလေသာတရားတွေထဲမှာအဓိကကိလေသာကတော့ဒိဋ္ဌိနဲ့ဝိသကိလေသာကျေလိဝိသေကိစ္စဆိုတဲ့ကိရိတာတရားကိုလည်းပဲအခုနာနိဗ္ဗာန်သံမောဟအဲနိဗ္ဗာန်သံမာဒိဋ္ဌိဆိုတဲ့မဲ့ကဖလသံမာဒိဋ္ဌိကနေပြီးတော့ထုတ်ပေါက်ပြီးတော့သိမြင်နိုင်တဲ့အဲကိရိတာတရားလေးတွေကိုဖယ်ရှားနိုင်တဲ့သဘောလေးရှိသွားပြီ Nibbana Dhammariti Yala Visaya. Manya Punya Yala Visaya. Anitaruga Anadarakana Bhamma Gulebe. Pine Pine Nai Nai. Pine Chavita Tika Nai Nai. Kanangava Abhoma Kanyi Nire. Dithi Sura Pirita Gulebe. Pine Pine Nai Nai. Pine Chavita Nai Nai. Kanangava Abhoma Kanyi Nire. ตันเตยอุสิกิสสะกะลีนี่ก็เลยไปไปในไหนไปชาไปในอะไรล่ะสวัญญีจีมาเลยธรรมะฤทธิ์อะไรธรรมะฤทธิ์ยะลาไปส่วนเองยุริยะก็เลยยุริยะบาเบลุไปชาไปแล้วไปในไหนนันยะก็เลยนันยะบาเบลุไปชาไปแล้วไปในไหนอะไรก็ไปชาไปแล้วยุนันเตยอุยะทุกข์ทิสสะตะบอก็ส่งขวาได้ไหน ยุคติสัตยาโกส่งขวาไปแล้วเอราติสาสระนิพพานฉันนาโกปิปิวาวะอายุปุระนาบีอะไรยุคนาฬิกาบอกมาแค่นี้นี่เด็ดที่ที่กิริยาเนี่ยวิสิกิสากิริยาเดียร์ดีกว่าเลยเว้ยอันนี้เปล่าไปตัดไปไหนบีนิพพานกูเลยนิพพานกูปีกวันไปแล้วไปไปไหนไหนที่กูอยากไปอะไรรู้สังยิจิมาเลยธรรมะดีดีพี่เด็ด อะไรเราสร้างยิ่งมาเนี่ยธรรมะดีที่ยาตัวพิเศษอากูน่าใจเนี่ยนี่แหละวิปัสสนาออร์แดนจีดีกูเอ็นนี่แหละวิปัสสนาออร์แดนจีดีอะไรออร์แดนจีดีพิโอกูเอ็นพิเศษพิโรตัวอะไรเราพิโอกูเอ็นพิเศษพิโรตัวเลยข้ามาออร์แดนจีดีเนี่ยเป็นเรื่องมาดีสิ่งนี้อากูน่าเจ้าเดียร์สุดเลยมันเดียร์นั่นท่านสุดเลยมันเดียร์ พิจารณาสุดแล้วมันเดียร์พิจารณาสุดแล้วมันเดียร์โยกัดที่สุดแล้วมันเดียร์รู้ฮะพวกนี้บ่อะไรสุดท้ายลงอ่ะที่มันเดียร์รู้ที่จริงเป็นไงวิปัสสนาอุตรายจิตการทารุติบุญยาบุอะกูวิปัสสนาอุตรายจิตก็ตามมาดีที่งามอยู่เนี่ยเส้นเส้นทุกปัจจัยสิ่งใดๆเข้ามาวิปัสสนาอุตรายจิตจูปัจจัยสิ่งใดๆจูจับปัจจัยสิ่งใดๆอาเทมาสิ่งนี้เลย โยดีอันนั้นเดียขณะงาบาดูเยอะอันนี้สัตว์ตบาวากุเลไปไปนั่นแหละที่กุญยาตาบีโยคะตบาวากุเลไปไปนั่นแหละที่กุญยาตาบีอันนั้นตบาวากุเลไปไปนั่นแหละที่กุญยาตาบีอาทิตย์ตบาวากุเลไปไปนั่นแหละที่กุญยาตาบีอาทิตย์ตบาวากุเลไปไปนั่นแหละที่กุญยาตาบีอันนี้ตบาวากุเลข้ามาอันนี้สัตว์เนี่ยปัจจัยเทมาบุรีเจ้าตัวเลยโยคะเนี่ยปัจจัยเทมาบุรีเจ้าตัวเลยอันนั้นเนี่ยปัจจัยเทมาบุรีเจ้าตัวเลย อะไรวันนี้ปัจจัยเทมาบุรีเปล่าปะอันนี้สานะปัจจัยเทมาบุรีเปล่าปะออดาอันนี้อันนี้สานะปัจจัยเทมาบุรีเปล่าปะออดาเมียเรตบ่ลงว่าไม่ใช่บาลามันเมียเรตบ่เสียมาเอกันเชื่อบาลาสุดเลยตอนนี้กันชาบ้านเลยปลูกกามาเมียเรตุลาเปล่าเปล่าแล้วมาขนาดไปยกไปนะไปขนาดกามา มันเยอะบุษราบุไปไม่ได้ดีกว่าบีทุกการเดียวกันเป็นต้นเลยเว้ยแต่ตอนเดียวเราพบกันอ่ายาชาเนี่ยขนาดกูดิฉันชนะเลยชนะเนี่ยดีตรงเนี่ยตาขนาดชนะเลยตาไม่ขนาดชนะเลยตาอายุอายุบีว่าเลยชนะเลยตาไม่อายุอายุบีว่าเลยชนะเลยลูกลูกก็เป็นลาบเปลี่ยวเปลี่ยวแล้วมันขนาดอ้าวหนูฮะอายุมาเนี่ยทุกการดีสักที ทว่าเรามันมีอะไรดูการดีสักทีเว้ยเนี่ยมันมีอะไรดูการดีสักทีเว้ยเป็นยุคเป็นนะเป็นขนาดมะทุกข์ขนาดมันชิบุอารมณ์ทุกข์ขนาดยากที่จะเอ็ดไปไม่ได้เนี่ยตีบาบีอะไรรู้เว้ยเป็นยุคเป็นนะเป็นขนาดมะงาเป็นนะมันชิบุงาเซนนะมันชิบุงาโลดันพิจารณ์มันชิบุงาเต็งเป็นลูกยาธนาปะระกุมามันชิบุงาสักเรื่องงาเล่มันชิบุงาเล่มันชิบุงาเล่มันชิบุงาเล่มันชิบุงาเล่มันชิบุงาเล่มันชิบุงาเล่มันชิบุงาเล่มันชิบุงาเล่มันชิบุงาเล่มันชิบุงาเล่มันชิ ပြတ်တယ်ကျိုးပြတ်တယ်ဒီအပေါ်မှာဖြစ်လာခြင်းအပေါ်မှာတာယာစရာမရှိဘူးပြတ်သွားခြင်းအပေါ်မှာလည်းစိတ်ဆင်းရဲစရာမရှိဘူးဗေဒရားလေးပဲဖြစ်ဖြစ်ဖြစ်လာတဲ့တရားအပေါ်မှာတာယာစရာမရှိသလိုဗေဒရားပဲပြတ်ပြတ်ပြတ်သွားတဲ့အပေါ်မှာလည်းစိတ်ဆင်းရဲစရာမရှိဘူးဒါပဲလို့တော့အားလုံးဒီကိုယ်မပိုင်တဲ့တရားတွေမဟုတ်လို့အဲ့ဒီလိုသဘောပေါက်သွားတဲ့အတွက်အနတ္တဘာပဲလို့လည်းပဲပို မတင်တယ်တဲ့အတိပ္ပခန္ဓာတွေပဲဘလူကပဲတင်တယ်တဲ့ပြောပြောဘလူကပဲတရားဝေယကောင်းတယ်ပဲပြောပြောဘလူကပဲလာပါတင်တယ်တဲ့ပြောပြောလက်မခံတော့ဘူးမတင်တယ်တဲ့အတိပ္ပခန္ဓာတွေပဲလို့ပိုင်ပိုင်နဲ့နဲ့ဒီသွားပြီအဲဒီလိုမတင်တယ်တဲ့အတိပ္ပခန္ဓာတွေပဲလို့သုံးမဲ့ချက်ချလို့ရသွားပြီအဲဒီအချိန်မှာဝိပ္ပန္နတာတတိုင်းကြည့်တယ်ပြောကွက်သွားပြီဖြစ်တဲ့အတွက် ယုတ်တရားကိုလည်းပိုင်ပိုင်နဲ့သိပြီနတ်တရားကိုလည်းပိုင်ပိုင်နဲ့သိပြီအနိစ္စဒုက္ခအနတ္တလက္ခဏာ၃မျိုးအမှန်သာ၃မျိုးကိုလည်းပဲပိုင်ပိုင်နဲ့သိဝင်ရသွားပြီမမြဲတဲ့အနိစ္စသဘောရှိလို့ဟောတာတွေကဒုက္ခသစ္စာတွေပါပဲလို့လည်းပဲပိုင်ပိုင်နဲ့သိပါပြီဩဒုက္ခသစ္စာဒါပါလားဟောတာဒီဒုက္ခဆိုပေမဲ့ဒုက္ခအစင်မဟုတ်ဘူးနာတာဒုက္ခဆိုပေမဲ့ဒုက္ခအစင်မဟုတ်ဘူး ဒေတာဒုက္ခဆိုမဲ့ဒုက္ခအစင်မဟုတ်ဒုက္ခအစစ်တာဒါတွေပါလားဖြည်းဖြည်းပြတတ်တဲ့သဘောတွေပါလားဖြည်းဖြည်းပြတတ်တဲ့သဘောတွေကဒုက္ခအစစ်ဖြစ်ပါလားချမ်းသာပါတယ်လို့ထင်တဲ့ဒုက္ခဝေဒနာကလည်းဖြည်းဖြည်းပြတတ်တဲ့ဒုက္ခသစ္စာပါလားဆင်းရဲတယ်လို့ထင်တဲ့ဒုက္ခဝေဒနာကလည်းဖြည်းဖြည်းပြတတ်တဲ့ဒုက္ခသစ္စာပါလားအရာအလုံးဟာပေါက်ပြန်ပြည့်စုံနေလို့ဒုက္ခသစ္စာတွေပါလားဆ ဒီပြဝဝရသွားခြင်းဟာညာအစွမ်းကိုထင်မြင်ခြင်းပဲအဲဒီအစွမ်းကိုထင်မြင်တဲ့ညာဟာဒုက္ခသစ္စာကိုဆုံးပြီးတော့နိဗ္ဗာန်ချမ်းသာတဲ့နိရောဓသစ္စာကိုပြောင်းပြီးတော့အာယုံပြုလိုက်ခိုင်းပါလေအဲဒီလိုပြောင်းပြီးတော့အာယုံပြုလိုက်နိုင်တဲ့ဉာဏ်ဒီရိုးရိုးညာမဟုတ်ပါဘူးနိဗ္ဗာန်သမာဓိတို့ခေါ်တဲ့မဉ္ဇဏ်ဖြစ်ပါလေ အဲ့ဒါကြောင့်မလို့ဝိပ္ပန္နတတိုင်းကြီးတွေကိုဘယ်ချိန်ကြမှာအပိုင်းပိုင်းအစစ်စစ်ပြုတ်ကွက်ပြည့်စုံနိုင်တယ်လို့ဘယ်ရင်မဉ္ဇဏ်ဖွညာကြမှာအပိုင်းပိုင်းအစစ်စစ်ပြုတ်ကွက်ပြည့်စုံအောင်ပြုလုပ်နိုင်တဲ့စာရင်းရှိပါတယ်အဲ့ဒါကြောင့်မလို့မိမိတို့ရဲ့တဏ္ဍာမှာဝိပ္ပန္နတတိုင်းကြီးတွေရှိနေတဲ့မြတ်အမှန်ကိုမှန်တဲ့သိကွယ်ရမှာမဟုတ်ရတဲ့အတွက်အဲ့ဒီဝိပ္ပန ကြတော့မိမိတို့ရဲ့တဏ္ဍာမှာရှိတဲ့အစဉ်စဉ်သောတမ္မာဒိဋ္ဌိဆိုတဲ့ဉာဏ်ကိုကျင့်ကြတဲ့ကျင့်ကြအောင်ကြိုးစားပေးကြပါအဲ့ဒီလိုကြိုးစားပြီးသွားနိုင်မယ်ဆိုရင်ဝိပါဒတရားကြီးကြီးကာယမှုမှာကင်းစင်ပြီးတော့ဒုက္ခသစ္စာတရားစင်မှာတရားကိုကျွေးပွင့်ရပါလိမ့်မယ်လို့အဲ့ဒီလိုသဘောပေါက်ပြီးတော့ဒီတိုင်းပဲကျင့်ကြကြိုးကိုအားထုတ်ပေးလိုက်ကြပါတပည့်ပါ